မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာကြမ်းဖက်မှုကိုကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံမှာဖြစ်လို့နေတဲ့ရင်းနှီးမြှုပ်နှံမှုတွေကိုပြန်ပြီးရုပ်သိမ်းဖို့အတွက်မလေးရှားနိုင်ငံပိုင်း Petronas စွန့်အင်ကုမ္ပဏီကိုမလေးရှားပါလီမန်အမတ်တွေကဗိုလ်တပူးနယ်မှာတောင်းဆိုလိုက်ကြပါတယ်။ Petronas ကုမ္ပဏီဟာအစ္စလာမ်ကိုတည်ဝင်ပါတာဖြစ်နေတဲ့အတိအကျပြုထားတဲ့မလေးရှားနိုင်ငံရဲ့အကြီးဆုံးစွန့်အင်ကုမ္ပဏီဖြစ်ပြီးမြန်မာနိုင်ငံမှာသဘောဝတန်းဝင်လုပ်ကွက်တွေအများအပြားကိုပိုင်ဆိုင်ထားတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။မြန်မာစုအနေနဲ့လူငယ်စုရိုဟင်ဂျာတွေကိုခွဲခြားဆက်ဆံမှုတွေချက်ချင်းရဆိုင်ပြီးနိုင်ငံသားဖြစ်နေတဲ့အတိအကျမပြုရင်လာမယ့်နှစ်ကစပြီးမြန်မာနိုင်ငံရဲ့လူငယ်ဆောင်မှုတွေအားလုံးကိုရဆိုင်ဖို့အတွက်နိုဝင်ဘာလ10ရက်နေ့ကမလေးရှားပါလီမန်အမတ်40ကျော်လောက်ကမြစ်တာရွက်ခံခဲ့ကြတာပါမလေးရှားနိုင်ငံဟာရိုဟင်ဂျာပြည်သူများနဲ့ပတ်သက်ပြီးဒေတာရင်းမှာအပြင်းထန်ဆုံးကန့်ကွက်တဲ့နိုင်ငံတစ်ခုဖြစ်ပြီးအကြမ်းဖက်မှုနဲ့ပတ်သက်လို့စိတ်မချမ်းမြေဖြစ်ရကြောင်းစက်တင်ဘာလကမလေးရှားနိုင်ငံဆိုင်ရာမြန်မာသံတမန်ကြီးကိုဆင့်ခေါ်ပြီးပြောကြားခဲ့တာလည်းဖြစ်ပါတယ်